မင်္ဂလာပါ။အောက်တိုဘာ25ရက်ကစာရေးဆရာကြီးဦးအောင်သိန်းကွယ်လွန်ကြောင်းကြားရတဲ့အခါလွန်ခဲ့တဲ့5နှစ်2009ခုထဲမှာဆရာကြီးနဲ့တွေ့ဆုံပြီးစာအကြောင်းပေးအကြောင်းလူငယ်တွေအကြောင်းမေးမြန်းပြခဲ့တာကိုသတိရမိပါတယ်။ဒီအကြောင်းတွေကိုတော့စာဝိုင်းပေဝိုင်းစကားဝိုင်းမှာတင်ပြခဲ့ပြီးပါပြီ။1980တဝိုက်ကစာပေရေးရာတွေမှာတက်တက်ကြွကြွဆွေးနွေးရေးသားခဲ့တဲ့ဆရာဟာ1990ကျော်လာတဲ့အခါစာပေရေးရာမှာထက်လူငယ်တွေရဲ့အရေးအရာကိုအာရုံရောက်နေပါပြီ။ကိုဘဝတစ်ပါးပြောင်းသွားတဲ့အခါကြံ့ရင့်ကြမဲ့လူငယ်တွေအမိမြမနိုင်ငံတော်အတွေ့တားကောင်းရတနာဖြစ်နေစေခြင်းနဲ့စေတနာကကဲနေပါပြီ။ဒါကြောင့်မျိုးဆက်သစ်တို့တိုးတက်ရေးဖို့ပဲအားထုတ်နေပါပြီ။အားထုတ်သလောက်အရာရောက်ခဲ့တယ်လို့ဆိုရမှာပါ။ဆရာကိုရိုသေအားထားတဲ့လူငယ်တွေမြမနိုင်ငံအနှံ့အပြားမှာရှိတာကိုဆရာကိုယ်တိုင်သတိထားမိတဲ့အကြောင်းဆရာကိုယ်တွေကြားခဲ့ရပါတယ်။မြမလူမှုပတ်ဝန်းကျင်အတွေ့ဆရာပြုခဲ့တဲ့ဂုဏ်ကျေးဇူးတွေကအများအပြားရှိပါလိမ့်မယ်။အပြည့်စုံဆိုနိုင်ဖို့ကမလွယ်လှပါဘူး။ဒီတော့လူကြီးလူငယ်မရွေးသူပြိတ်သက်တွေမှာစင်စားဝေဖန်စင်ကျင်ညာအားထက်တန်အောင်လေ့ကျင့်လိုစိတ်အမွေထားခဲ့တဲ့ကျေးဇူးတရက်ကိုပဲအကြောင်းပြုဝိုင်းဖွဲ့လိုက်ပါရစေ။သူပြိတ်သက်တွေကိုစင်စားညာထက်တန်အောင်လေ့ကျင့်ဖို့ဆရာအကြိမ်ကြိမ်တိုက်တွန်းခဲ့ပါတယ်။ပြောပွဲတွေမှာဖြစ်ဖြစ်စာရေးတဲ့အခါမှာဖြစ်ဖြစ်စဉ်းစားဖို့ကိုဆရာဆောင်ပေးပြောတတ်ပါတယ်စဉ်းစားမလားအသေးခံမလားဆိုရင်အသေးခံဖို့ပဲရွေးချယ်မဲ့သူကများလေသေးအောင်ဆရာကရဲသလိုမောသလိုနဲ့တတိပေးခဲ့တာအကြိမ်ကြိမ်ပါကိုမြမာတွေစဉ်းစားတဲ့အလေးအကျင့်နဲလွန်းတာကိုအားမရလို့ပြောသွားတာပါစဉ်းစားတာပဲလူဆိုတာအမြဲစဉ်းစားနေတာပေါ့လို့စင်ကြေပြီးလို့မရပါဘူးဆရာပြောတဲ့စဉ်းစားပါဆိုတာကကြားရတဲ့စကားတခွန်ဖတ်ရတဲ့စာတစ်ပုဒ်ကိုရုတ်တရက်လက်မခံပဲစဉ်စားဝေဖန်ချင့်ချိန်ပြီးမှလက်ခံဖို့ပြောတာပါဆရာအဲ့ဒီလိုပြောလဲပြောစရာပါပဲမိစာတို့တွေစဉ်စားဖို့ပြက်ကွက်မိကြတာတွေအများကြီးပါပဲတခြားမကြည့်နဲ့တလောကဟိုးလေးတကြောဖြစ်ခဲ့တဲ့ဓမေစီဒီခေါင်းလောင်းကြီးအရေးမှာပဲကြည်ပါဟိုးနှစ်ပေါင်းများစွာကမြစ်ထဲမှာနစ်မြုပ်သွားတယ်လို့အဆိုရှိတဲ့ခေါင်းလောင်းကိုခင်မီစက်ကရိယာအကူကြီးမပါပဲပရလောကအကူကြီးနဲ့ဆေယူပြမယ်ဆိုလိုက်တာနဲ့လှုပ်လှုပ်ရွရွဖြစ်သွားကြသူတွေအပေါ်မှာပဲခေါင်းလောင်းကြီးနင်းမြုပ်ခဲ့တယ်ဆိုတဲ့သမိုင်းအခိုင်မှာရှိရလားနင်းမြုပ်ခဲ့တယ်ဆိုရင်ကောမူလနင်းမြုပ်တဲ့နေရာမှာရှိနိုင်သေးရလားရှိနေပြန်ရင်ကောအချိန်နဲ့အမျှရွှွန်နှွန်တွေကပွားပွားလာတာဆိုတော့ရွှွန်နှွန်တွေအောက်အများကြီးနင်းမြုပ်မနေနိုင်ဘူးလားပရလောကဆိုပြန်တော့ပရလောကသားတွေကိုဘယ်နှခါများကိုယ်တိုင်ကြုံမှုတလေပရလောကသားတွေကကိုယ်မျက်စိရှိမှမယုံနိုင်လောက်အောင်ထူးထူးခြားခြားအစွမ်းပြသွားတာဘာတွေ့ဘူးတလေကိုယ်ဟာကိုမိကွန်းတွေအထက်ထက်ထုတ်ပြီးစဉ်းစားရမှာပါဆရာပြောရစဉ်းစားရဆိုတာအကြောင်းအရာတစ်ခုခုကြားတိုင်းကြုံတိုင်းကိုကိုကိုမိကွန်းထုတ်ပြီးလက်ခံသိဤမသိဤစဉ်းကျင်ဖို့ကိုပြောတာပါအဲ့ဒီလိုမစဉ်းစားမစဉ်းကျင်လို့လူပါလူနဲ့တွေကအခွင့်ကောင်းယူသွားတာလေအများပြပါပဲလမ်းမီးမှာမျက်လေပြသူအစစိန်ကြောက်ရတနာရောင်းဝယ်သူတွေအစုံကိုပစ္စည်းကိုအစွန်ထုတ်ရမှာပိုပိုကဲကဲပြောတတ်ကြတယ်မဟုတ်လားမစင်စားမစင်ခြင်းမဲ့သူတို့စကားယုံမှားမိလို့ကတော့ကိုမှငွေကြေးဥစ္စာလဲဆုံးရသည်လူအလူညံ့အဖြစ်လဲရောက်ရသည်ဘဲဘက်ကကြည်ကြည်အရှုံးကြီးပါပဲဒါကြောင့်ဆရာကစင်စားတဲ့အကျင့်ပွားစည်းစေချင်တာပါပြည့်သက်တွေကစင်စားရေးတရားဟောတာမဟုတ်ပါဘူးဆရာကိုယ်တိုင်ကလည်းအရာရာကိုစင်စားစင်ခြင်းတတ်သူပါစင်စားပြတတ်သူပါကိုဟောတဲ့တရားအတိုင်းကိုယ်တိုင်ကျင့်ငယ်သူပါဒီအတွေ့သာရကတရက်ကဆရာရေးနေတဲ့ဈေးကွက်ကြားနေတဲ့ကနောက်ဆုံးလေရလူယူဆရတဲ့ဆရာဆောင်းမနှစ်ဆောင်ကိုအခြေခံပြီးအစီရင်ခံပါစေရှင်ဆောင်းမနာမည်ကအံဩဇရာရိုးရာတလေပါဒီမှာဆရာကပါဠိလိုဓမ္မဗမာလိုတရားဆိုတဲ့ဝေါ်ဟာရကိုစဉ်းစားပြပါတယ်စဉ်းစားတဲ့အခါအခြေခံတာကတော့ဓမ္မပူဇေမိဓမ္မတရားတော်မြတ်ကိုပူဇေမိပူဇော်ပါဤဖျားဆိုတဲ့မြမရိုးရာတလေဖျားရှိခိုးတဲ့စကားပါပဲအဲ့ဒီမှာဆရာစဉ်းစားတာကဓမ္မဆိုတာပါလေတရားဆိုတာပါလေဒီအကြောင်းစဉ်းစားရင်ဆရာကလူငယ်တွေကိုမေးပါတယ်အဲ့ဒီမှာမင်းတို့ကိုတစ်ချက်သေးမေးချင်တာကတရားတော်မြတ်ကို ုကိုကိုွယ်ပါဤဆိုတာကဖျားဟောတဲ့ဗိဒကသုံးမုံစာအုပ်ကြီးတွေကိုထိုင်ပြီးရှ िख ုနေရမှာလားမင်းနှုံမင်းကြီးစတဲ့သာသနာဒါယကာတွေကျိုးပန်းတိဆောက်ခဲ့တဲ့တန်ခါယန္တနာတင်ကြောက်စာတွေထိုင်ပြီးရှ िख ုနေရမှာလားဆိုရဲမိငွန်းတွေပါပဲပတ္တရှင်များရောဓမ္မတရားဆိုရဲစကားရဲ့အနှစ်ကိုစဉ်းစားကိုစဉ်းစားမိဘူးပါသလားဆရာဦးအောင်သင်ကရေဓမ္မဟေတုပ္ပဘဝဆိုရဲမြတ်စွာဘုရားရှင်ရဲ့ဥဒန်းစကားတရက်ကိုအခြေခံပြီးစဉ်းစားပြထားပါတယ်ဘုရားရှင်ရဲ့ဥဒန်းစကားကိုမြမလို့အကျင့်တရားဟူသည်များ၌အကြောင်းရင်းတို့ရှိကုန်၏လို့အဓိပ္ပာယ်ပြန်ကြပါတယ်ပါဠိလိုဓမ္မဆိုရာနဲ့ဗမာလိုတရားအတူတူပေါ့ဒီတော့တရားဆိုရာပါလေအထက်ထက်စဉ်းစားပြီးတဲ့အခါတရားဆိုရာဖြစ်ရက်ဖြစ်ရက်တွေကိုဆိုလိုတာပဲလို့ဆုံးဖြတ်လိုက်ပါတယ်ဖြစ်ရက်ဟူသည်များမှာဖြစ်ပေါ်လာစေတဲ့အကြောင်းရင်းရှိကုန်၏လို့ဆိုလိုတာပါပဲတဲ့အဲ့ဒီလိုဆုံးဖြတ်ရင်းကတရားဆိုလိုက်ရင်ဖျားဟောတရားတွေလို့တရားဥပဒေလို့အရင်ကထင်မှတ်ခဲ့တာကိုဆရာပေးပါတယ်ပေးရမှာလဲဇွန်မျက်စိမိတ်ပေပုံမျိုးမဟုတ်ပါဘူးအကျိုးသိအကြောင်းသိဆင်ញင်ပြီးပေခဲ့တာပါရေဓမ္မဟေတုပ္ပဘဝဆိုတဲ့ပါဠိကားထားတဲ့ကဓမ္မတရားဆိုတာဖြစ်ရက်ကိုဆိုလိုတယ်လို့ဆရာစဉ်းစားခဲ့တာကိုသောတတ်ရှင်များသဘောတူကြပါသလားသဘောတူသူလဲရှိမဲမတူသူလဲရှိမဲဆိုတာဆရာကိုယ်တိုင်လဲတွေ့မိပြီးသားနေမှာပါသဘောမတူသူများကဆရာအယူဆဟာမဟုတ်သေးပါဘူးလို့ကန့်ကွက်စကားဆိုရင်ဆရာကပြုံးပြုံးကြီးသဘောကျနေပါလိမ့်မယ်အကြောင်းကတော့စကားတခွန်းကိုအလွဲတကူလက်မခံပဲတွေးနေတဲ့အချင်းအရာကိုကန့်ကွက်သူရဲ့စကားထဲမှာတတိထားလိုက်မိလို့ပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ